ဗီယက်နမ်နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့တနင်္ဂနွေလမြို့တစ်ဝိုက်မှာကိုဗစ်-19ရဲ့အဖြစ်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသတွေမှာရှိတဲ့လူပေါင်း73လောက်ကိုဘေးကင်းရာရွှေ့ပြောင်းပေးနေပါတယ်။ပြည်တွင်းခီးသွားဧည့်သည်အများစုဖြစ်တဲ့လူ73လောက်ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အနည်းဆုံး၄ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထ ဲ့ပြီးတဲ့နောက်အာနာပိုင်တွေကသတင်းနဲ့စောင့်ကြည့်နေကြတာပါတနင်္ဂနွေနေ့မှာလဲနောက်ထပ်အတိပြုလူနာ3ယောက်တွေ့ခဲ့ပြီးအားလုံးကဒနန်းမြို့တဝိုက်ကဖြစ်ကြပါတယ်တနင်္ဂနွေနေ့ပြန်သွားကြသူတွေအနေနဲ့ကိုနေရရောက်ရင်နေအိမ်မှာ14ရက်တီးခြားခွဲနေကြရမယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ Australian နိုင်ငံ Victoria ပြည်နယ်မှာလည်းအတီပြုလူနာဒီကနေ့တနင်္လာနေ့မှာ930ကျော်တွေ့ရှိခဲ့ပြီးတရင်6ပတ်ထုတ်ပြန်ထားတဲ့ lockdown အမိန့်ကိုတက်တန်းတိုးနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးပါတယ်။COVID-19 အတိပြုလူနာကမ္ဘာမှာအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာလည်းတနင်္ဂနွေနေ့တရက်ထဲမှာပဲအတိပြုလူနာ9,500ကျော်တွေ့ရှိပြီးသေဆုံးသူ900ကျော်ပါတယ်။စုစုပေါင်းအတိပြုလူနာကတော့4,200,000ကျော်နေပါပြီ။ COVID-19 ကရောဂါကြောင့်ထိခိုက်ခဲ့သူတွေကိုကူညီထောက်ပံ့ရေးဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်တွေကိုအထက်လွှတ်တော် Republican အမတ်တွေဒီကနေ့ကြေညာမယ်လို့မျှော်လင့်ရပါတယ်။ကရောဂါကြောင့်အလုံးလက်မဲ့ဖြစ်နေသူတန်းနဲ့ချီအတွက်အပတ်စဉ်ဒေါ်လာ600ထောက်ပံ့နေတဲ့ပြည်ထောင်စုအစိုးရရဲ့ပထမထောက်ပံ့ကူညီမှုအစီအစဉ်ကလာမယ့်တောက်ကြနေ့မှာပြီးဆုံးတော့မှာဖြစ်ပါတယ်။